င်းပြည်နယ်ကံပက်လက်မြို့စတင်ကြောင်းမှာမနေ့ကနဲ့ဒီနေ့မနက်စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကံပက်လက်မြို့အထက်တန်းကျောင်းမှာစကန်းချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပြစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးဟာလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ကိုသားတရင်ကိုကိုသားညွန့်ပြောပြပေးပါမယ်။
စစ်ကောင်စီတပ်တွေစခန်းချထားတဲ့ကံပက်လက်မြို့အထက်တန်းကျောင်းမှာချင်းကာကွယ်အဖွဲ့ CDF ကနေပြီးတော့ဒီမနေ့ပြစ်ခတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပြီးတိုက်ပွဲကြောင့်မြို့နယ်တရားရုံးလည်းမီးလောင်ခဲ့တယ်လို့ကံပက်လက်မြို့ကကူပီတာကပြောပါတယ
်ဒီနေ့မနေ့7နိုင်9နိုင်လောက်မှာသူတို့ဖြစ်တယ်အထက်ကအထက်တန်းကျောင်းစခန်းထဲမှာသူတို့ကအထက်ကမှာပဲနေရာယူတာကိုနာယူဝတ်လောက်ပဲဖြစ်တယ်ပြီးလို့7နိုင်လောက်မှာတရားရုံးမီးလောင်တယ်မြို့နယ်တရားရုံ
းမြို့နယ်3နိုင်ထိစစ်ကောင်စီဘက်ကပြစ်ခတ်နေမှုကြောင့်စိုးရိမ်စိမ်းနဲ့အိမ်မပြိုင်နိုင်ကြသေးဘူးလို့တခြားမြို့ကန်တူကလည်းပြောပါတယ
်စစ်ကောင်စီကပြစ်လိုက်တယ်လို့မြင်ကြည့်ကြအောင်အဲ့ဒီတရားရုံးမှာတော့မီးတော့တာဝခဲ့နေတယ်နော်ကျွန်စလေကနတန်ရဲ့စစ်တပ်ချာနေရတဲ့စစ်ကောင်စီဘက်ကနဲ့ဆက်လိုက်မှာပြစ်နေရောတော့ကြည့်ကြည့်တော့လာနေရဟာရကျွန်တော်တို့ဆိုရင်ယူထဲကနေဟိုအိမ်ကိုပြန်ဖို့လုံးဝမပြန်နိုင်ဘူးဖြစ်နေတော့ဒီမြိုင်မှာပုံခုနေရတယ်
မနေ့ကမိုးလဲပိုင်းမှာလဲအထက်ကကြောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို CDF အဖွဲ့ကဝင်ရောက်တက်ခိုက်တာရှိတယ်လို့မြို့ကန်ကိုပီတာကပြောပါတယ်ဒီနေ့ဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းပြစ်ခတ်တက်ခိုက်မှုတွင်မှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးတော့မနေ့ကပြစ်ခတ်တက်ခိုက်မှုတွင်မှာတော့စစ်ကောင်စီတပ်သား2ဦးကြာဆုံး2ဦးဒဏ်ရာရတယ်လို့ CDF ကံပက်လက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ် VOA အနေနဲ့ဒါကိုတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထိခိုက်ဒဏ်ရာမှုမရှိပါဘူးလို့ညင်းပါတယ်
တက်ခတ်မှုတော့ရှိကောင်းရှိနိုင်တာပေါ့ရှိကောင်းရှိနိုင်တယ်ဆိုတော့အဝေးရနေ6ပြတာလို့ပါဆိုတော့ရှိနိုင်တာပေါ့ဒဏ်ရာတာပါညာတော့မနေ့ရလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
းစီရေးပြိပခါကြောင့်လူကြီး6000ရှိတဲ့ကံပက်လက်မျိုးမှာလူကြီး2000လောက်ပဲကျန်နေပြီးတော့လူ4000ခန့်လောက်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းကံပက်လက်ချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ရမှာအစိုးရရဲ့ထူထူအုပ်ချုပ်ရေးယုံနဲ့လူမှုကြီးကြပ်ရေးယုံမီးလောင်ကျွမ်းခဲ့ပါတယ်ကံပက်လက်မြို့မှာချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြားမေလလေကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေခဲ့တယ်လို့တိုက်ပွဲအချိန်က30ကျော်ဖြစ်ခဲ့ပြီးပါပြီ။ဒီလိုတိုက်ပွဲတွေကြောင့်မြို့ခံပြည်သူ600ကျော်ဟာခါရိုင်းဒုက္ခသည်စခန်း၊အောင်ရင်ဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေမှာတင်းရှောင်နေရပါတယ်။ဒါ့အပြင်မကွေးတိုင်းစောနယ်စပ်မှာလည်းတင်းရှောင်နေကြရတယ်လို့စောနယ်စပ်ရောက်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်။
ခေါင်းနယ်မှာက400 500လောက်ရှိနေတယ်နော်။အမေရထဲမှာပဲတင်းတင်းနေရမှာ။အကံပလက်မြို့ပေါ်ကမြို့ပေါ်ဝန်ကြီးကလူတွေပေါ့။အထူးရှင်းနေရှိကြတဲ့ဆာနေပါတွေပေးတယ်။အဲ့ဒီသောနယ်ကရွာသားတွေကပေးတယ်
။ချင်းပြည်နယ်မှာဆိုလို့ရှိရင်မင်းတပ်ကံပလက်ဟာခါထန်းတလန်မတူပြီးဖလန်းစတဲ့မြို့တွေကဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေကဖြစ်နေတာပါ။မြန်မာစစ်တပ်ကနိုင်ငံအာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့ရမှာအကြမ်းဖက်နှိမ်နင်းခံရတဲ့နောက်တော့ဒီစစ်ကောင်စီတပ်တွေကိုဒေသခံတွေကစန့်ကျင်တော်လှန်မှုတွေဇက်တိုက်ဆူလို့ဖြစ်ပွားနေပါတယ်ခင်ဗျာ။